င်ငံဝင်ငွေအဓိကရပောက်ရလန်းတစ်ခုဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်တရည်ပစ္စည်းတွေဟာတရုတ်နဲ့ဂျပန်လိုဒေသရင်းအပြင်အမေရိကန်နဲ့ဥရောပတို့လိုအနောက်နိုင်ငံဈေးကွက်တွေထိတင်ပို့ရောင်းချနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတရည်လုပ်ငန်းကစွန့်ပစ်ဓာတ်ပစ္စည်းတွေကြောင့်အလုပ်သမားတွေကျန်းမာရေးထိခိုက်နေုံသာမကမြစ်တွေချောင်းနေမှာလဲအစိတ်သင့်တဲ့အဖြစ်နဲ့ကြုံနေရတာပါ။လေးလာချက်တစ်ခုမှဆိုရင်လည်းဘင်္ဂလားဒေ့ရှ်တရည်လုပ်ငန်းကအလုပ်သမားတွေရဲ့90ရာခိုင်နှုန်းဟာဓာတ်ပေရပစ္စည်းတွေကိုထိတွေ့ကန်တွေရာကပန်းနာရင်ချက်ကနေကင်ဆာရောဂါအထိဖြစ်ပွားနေတဲ့အကြောင်းဖော်ပြထားပါတယ်။တကားမျိုးတော်ကတရည်စေယုံမှာခြေပလာလက်ပလာနဲ့ဓာတ်ပေရပစ္စည်းတွေကိုနေတူတူဝကန်တွေအလုပ်လုပ်နေရတဲ့မိုဟာမက်မော်တာဟူဆိုင်ဟာဆိုရင်လဲချောင်းအဆက်မပြတ်ဆိုးတာအရေးပြားရာရန်တာလို့ယောဂဝေဒနာခံစားနေရတာပါ။နေတိုင်းမကောင်းဖြစ်လို့အလုံးမစင်းနိုင်ပဲနားနေရတဲ့အထိဝေဒနာခံစားနေရတယ်လို့ဒီလိုဆက်လုပ်နေရင်သေလိမ့်မယ်လို့စီအောင်ဝင်ကသတိပေးထားတဲ့အကြောင်းလဲသူကပြောပါတယ်စမှုလုပ်ငန်းသုံးခရိုမီယံနဲ့တခြားဓာတ်ပစ္စည်းတွေအသုံးပြုပြီးတရည်တွေကိုပြုပြင်ရတဲ့လုပ်ငန်းမှာအလုပ်လုပ်ရင်းအရေးပြားယောဂသက်တောင်ပုံမှန်စိစနေရတယ်လို့လဲအသက်25နှစ်အရွယ်မော်တာဟူစိန်ကပြောပါတယ
်တို့ရဲ့ဟာတပယ်ချူလ်ကနေတာဘာရပါနော့ကက်ချာရီနော့စတရာဟာတာချူလ်
လက်တွေခြေထောက်တွေကတစ်ချိန်လုံးကိုရားနေတာပါလက်သေးချာကအရေးပြားတွေဆိုရင်လဲတော်တော်ကိုအခြေအနေဆိုးပါတယ်သဘင်တွေလည်းကျွတ်ပါတယ်အခုဆိုရင်ကျွန်တော်မှဓာတ်မတက်တဲ့ယောဂရနေပြီးဒီလိုဖြစ်လာရင်ပိုးပြီးတော့ဆိုးပါတယ
်တက္ကမျိုးတော်ကတည်ရစိတ်ကို200လောက်မှကျန်းမာရေးအထူးကခံပြီးအလုလုံနေကြတဲ့အလုသမား2000ခွဲလောက်ဟာဝင်ငွေအားဖြင့်ကတော့လစဉ်အမေရိကန်ဒေါ်လာ50လောက်သာရရှိကြတာပါမကြာသေးခင်နှစ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထိုင်ကျုပ်လုပ်ငန်းတွေမှာလူသေးပြောက်တွေရှိခဲ့တဲ့အထိလုပ်ငန်းခွင်ဘေးကင်းလုံခြုံမှုမရှိခဲ့တာတွေကိုနိုင်ငံတကာကပါအာရုံစိုက်ခံခဲ့ရတာပါအထူးသဖြင့်ပြီးခဲ့တဲ့နှစ်ဧပြီလထဲမှာတုန်းကလူပေါင်း1000ကျော်တည်ဆုံးခဲ့ရတဲ့ထိုင်ကျုပ်စက်ရုံပြိုကျမှုဖြစ်ခဲ့ပြီးနောက်မှာလည်းနိုင်ငံတကာလုပ်ငန်းတွေအနေနဲ့ကုန်ပစ္စည်းတွေဝယ်ယူနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကစက်ရုံတွေမှာအခြေအနေတွေတိုးတက်အောင်လုပ်ဖို့တရားဝင်ဖိအားပေးတောင်းဆိုမှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်ဒီလုပ်ငန်းကတော့ထိုင်ကျုပ်လုပ်ငန်းတွေထက်အန်တီရဲကြီးမားလာပေမဲ့အများကအာယုံဆိုင်လောက်တဲ့အထိမြင်သာထင်သာမရှိတာကြောင့်တိုးတက်မှုရအောင်ဖိအားပေးတာမျိုးများများဆဆမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရေးရှေ့နေတဲ့ကရစ်ဝါနာဟာဆန်ကပြောပါတယ
် The ways the tannery industries are operating here in Bangladesh would perhaps suggest that it is a lawless state
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရည်လုပ်ငန်းတွေလုပ်ကိုင်နေတဲ့ပုံစံကဥပဒေမဲ့တိုင်းပြည်တစ်ခုလိုတော့ပြောရမလို့ဖြစ်နေပါတယ်။နိုင်ငံရေးကြောင့်လည်းဖြစ်နိုင်ပါတယ်။စီးပွားရေးအတိုင်းအဝန်းကမကြည်နက်တာမျိုးအစိုးရကမဖြစ်စေချင်ဘူးလေ။မယုံမသားလုပ်တာတွေလည်းပါမှာပေါ့
။သူနဲ့တူပတ်ဝန်းကျင်ထင်းသေးလှုပ်ရှားသူတွေကတရည်စက်ရုံတွေတကားမျိုးအပြင်ကိုပြောင်းရွှေ့ပေးဖို့နဲ့စွန့်ပစ်ပစ္စည်းတွေကိုစီးရီးတရဖြစ်စည်းဖို့ဥပဒေပေါင်းတွင်းကကြိုးစားနေပေမဲ့အောင်မြင်မှုတော့မရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကတရည်လုပ်ငန်းအားလုံးရဲ့90ရာခိုင်နှုန်းရှိတဲ့ဟာဆရီဘတ်အရက်ဟာခုခါစွန့်ပစ်ဓာတ်ပစ္စည်းတွေနဲ့ညဉ့်ညမ်းနေတဲ့ရေအိုင်တွေအမိုက်ပုံတွေတရည်အစအနတွေနဲ့ပြင့်နေတဲ့နေရာတစ်ခုဖြစ်တွေ့မြင်နေရတာပါဒီလိုတရည်ဆဲုံတွေကအစိတ်တောက်ဓာတ်ပစ္စည်းတွေကြောင့်အလုသမားတွေသာမကဒေသခံတွေလည်းကျန်းမာရေးပြဿနာတွေနဲ့ကြုံတွေ့နေရပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ခြေဆိုင်ပတ်ဝန်းကျင်ထင်းသေးရေလှုပ်ရှားမှုဖွဲ့တစ်ခုရဲ့လေလာချက်အရတက္ကမြူတော်ကဘူရီကန်ကမြကန်းနဘေးမှာနေထိုင်သူတွေအပါအဝင်ဒီစေုံတွေရှိရအရက်မှာနေထိုင်သူလူပေါင်း2000နီးပါးရှိမယ်လို့ခန့်မှန်းထားတာပါဘင်္ဂလားဒေ့ရှ်ပတ်ဝန်းကျင်ထိန်းသိမ်းဌာနရဲ့အချက်အလက်တွေအရဆိုရင်လဲကင်ဆာရောဂါဖြစ်စဉ်တွေနဲ့ခရိုမီယံပါဝင်ဓာတ်ပစ္စည်းပမာဏကုဗလီတာ22တန်းလောက်ကိုလဲတကားမျိုးတော်ကဘူရီကန်ကမြစ်ထဲကိုနေ့စဉ်စွန့်ပစ်နေတာဖြစ်ပါတယ်အန်ဒီရဲ့ကြီးမားလာတဲ့လုပ်ငန်းခွင်အခြေအနေတွေနဲ့ပတ်ဝန်းကျင်ထိခိုက်မှုတွေကြီးကြီးမားမားရှိနေစေဆိုပေမဲ့လဲဈေးသက်သာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတရည်ပစ္စည်းတွေကိုဝယ်လိုအားကတော့အားကောင်းနေစေပါအထူးသဖြင့်မကြာသေးခင်နှစ်တွေအတွင်းတရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုဈေးတွေတိုးမြင့်လာရာကနိုင်ငံတကာလက်လီလုပ်ငန်းတွေအနေနဲ့ဘင်္ဂလားဒေ့ရှ်လိုလိုအားကတက်တာတဲ့ဈေးကွက်တွေကပုံမှန်ဝယ်ယူလာကြတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းနိုင်ငံတကာဈေးကွက်မှာရေရှည်နေရာယူနိုင်ဖို့အတွက်ဈေးပေါ်ပေါ်နဲ့ထုတ်လုပ်နိုင်မှုတစ်ခုတည်းကိုအာရုံစက်နေလို့မဖြစ်နိုင်ဘူးလို့ပြည်ပကိုဖက်နက်တွေတင်ပို့နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက Apex Adelchi ရဲ့ညွှန်ကြားရေးမှူးစာရင်နာဇင်မန်ဇူဝါကတရီပေးပါတယ
် We cannot go on with the race to the bottom which is where you work with people who don't care anything about but the price even at that level we are seeing much more higher levels of consciousness and awareness in terms of environmental compliance
စေတသာဘူးကလွယ်လို့တခြားဘာကိုမှဂယုမစိုက်တဲ့လူတွေနဲ့လိုက်ပြိုင်နေလို့မဖြစ်ပါဘူးဒီလိုအဆင့်မျိုးမှာတော့ပတ်ဝန်းကျင်ထိခိုက်မှုနဲ့ပတ်သက်လို့တရီထားမိလာကြတဲ့ဝယ်သူတွေတော်တော်များများရှိပါတယ် ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်ရဲ့တရေလုပ်ငန်းမှာရရှိအကျိုးအတွက်လုပ်ငန်းခွင်နဲ့ပတ်ဝန်းကျင်ထိန်းသိမ်းမှုတွေကိုစံချိန်မီမီနဲ့တိုးတက်လာအောင်လက်တွဲဆောင်ရွက်သွားနိုင်မယ်။ဝယ်သူတွေကိုဆွဲဆောင်ရလိမ့်မယ်လို့လည်းယူဆပါတယ်
။ဖနက်လက်ကဲစတဲ့တရေပစ္စည်းတွေကိုနိုင်ငံတကာလက်လီလုပ်ငန်းတွေကိုရောင်းချနေရကဘင်္ဂလားဒေ့ရှ်နိုင်ငံဟာနှစ်စဉ်ဒေါ်လာ3,900လောက်ထိပြည်ပဝင်ငွေရရှိနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တရေဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရဆိုရင်လည်းတရေပစ္စည်းတွေပြည်ပတင်ပို့မှုဟာဒီရင်တနစ်ကားနဲ့ရှင်ပြီးခဲ့တဲ့2013ခုနှစ်နှစ်ကုန်ပိုင်းအထိ6လအတွင်းမှာ35ရာခိုင်နှုန်းအထိတိုးတက်ခဲ့တဲ့အကြောင်းဖော်ပြခဲ့တာပါ။ကမ္ဘာမှာအစင်းရဲဆုံးတိုင်းပြည်တစ်ခုဖြစ်နေစေဘင်္ဂလားဒေ့ရှ်နိုင်ငံမှာလူအများစုကစိုက်ပျိုးရေးနဲ့အသက်မွေးကြပေမဲ့အထက်ချုပ်လူငယ်ကတော့ပြည်ပဝင်ငွေစုစုပေါင်းရဲ့90ရာခိုင်နှုန်းအထိရှိပါတယ်။ဒါပေမဲ့လည်းအချင်းပြတ်ခြားစားမှုတွေဟာရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးမှာအတားအဆီးတွေဖြစ်ရှိနေစေဖြစ်တယ်လို့အလုပ်သမားဈေးကွက်ဟာဖွံ့ဖြိုးမှုမရှိသေးပဲအလုသမားတွေခွင့်ရေးအကာအကွယ်ပေးမှုတွေဟာလည်းအားနည်းနေစေဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင် Heritage Foundation နဲ့ Wall Street Journal တို့ရဲ့2014ခုနှစ်အတွက်ကမ္ဘာတဝန်းစီးပွားရေးလှုပ်လှက်ခွင့်ညွှန်ကိန်းထုတ်ပြန်ရမှာဖော်ပြခဲ့တာပါ။စွန်ဦးတီထွင်လောက်ကန်လူတွေစီးပွားရေးဖွံ့ဖြိုးဖို့ကြိုးပမ်းမှုတွေဟာလည်းကျိုးနေစနစ်တွေကြောင့်တိုးတက်တဲ့လောက်မတိုးတက်ဘူးလို့လည်းပြောပါတယ်။ကမ္ဘာတဝန်းစီးပွားရေးလှုပ်လှက်ခွင့်အစင်မှာတော့နိုင်ငံပေါင်း128နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလှုပ်လှက်ခွင့်အသင့်အထင်ရှိတဲ့တိုင်းပြည်ဖြစ်အဆင့်131မှာစီးရင်သွင်းခံခဲ့ရတာပါ။ဒါကလည်းအရင်တစ်နှစ်ကထက်ဆိုင်းရင်တမတ်ခွဲတိုးလာတယ်လို့အညွှန်းကိန်းပြုစုခဲ့တဲ့နှစ်ပေါင်း20အတွင်းစုစုပေါင်း10မှတ်အထိတိုးတက်လာခဲ့တယ်လို့လည်း Heritage Foundation နဲ့ Wall Street Journal တို့ရဲ့2014ခုနှစ်ကမ္ဘာတဝန်းစီးပွားရေးလှုပ်လှက်ခွင့်အညွှန်းကိန်းထုတ်ပြန်ရမှာဖော်ပြခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပိုင်းရဲ့စီးပွားရေးကဏ္ဍကိုပြန်လာလိုက်ပါစေ။ကျွန်တော်အောင်လို့ပါခင်ဗျာ။